တနင်္လာနေ့ကကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်လောင်းတွေအများစုအနိုင်ရထားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါတယ်။မနေ့ကရွေးကောက်ပွဲမှာမဲပေးသူဦးရေအတော်ကိုနဲပါတယ်။ဒါဟာလူလူစိတ်ဝင်စားမှုနဲပါတာအပြင်ရွေးကောက်ပွဲစီစဉ်ရမှာအားနည်းချက်ကြောင့်ဖြစ်တယ်လို့ထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်။အပြည့်စုံကိုကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
။နေ့စဉ်ပြည်သူလူထုရဲ့နေထိုင်စားသောက်ရေးတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့စီရင်သာရေးဌာနရွေးကောက်ပွဲကိုမနေ့ကတနင်္ဂနွေနေ့ကကျင်းပပြုလုပ်ခဲ့တာပါ။မဲရက်လက်တွေအရကတော့ရန်ကုန်မြို့တော်စီရင်သာရေးကော်မတီဝင်6နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဝင်ရောက်ရှိပြန်ကြတဲ့ကိုယ်စားလှယ်လောင်းတွေကပဲအနိုင်ရခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကအကြေညာထားပါတယ်။မြို့နယ်စီရင်ကော်မတီနေရာတွေကိုလည်းအနယ်ဒီကိုစလေလောင်းတွေကပဲအများစုအနိုင်ရထားပါလေ။မနေ့ကတာမွေမြို့နယ်ချက်ခွက်တီရက်ခွက်အမဲယုံအမှတ်3မှာလာရောက်မဲပေးခဲ့တဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်ကတော့ရွေးကောက်ခံရမယ့်ကော်မတီဝင်အသစ်တွေအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုအလေးပေးဆောင်ရွက်ဖို့အခုလိုတိုက်တွန်းပြောဆိုခဲ့ပါဗျာ။အ
ားလုံးတိုင်းယူဒီကျိုးဆောင်ရွက်ပြီးလို့ပဲနိုင်ငံသားတွေနှလုံးစိတ်ဝင်အေးချမ်းအောင်ဆောင်ရွက်ပြီးလို့ပါ
။မနေ့ကစီပင်ရွေးကောက်ပွဲမှာမဲလာပေးသူအရေးအတွက်ကတော့အလွန်ကိုနှဲပါလွန်ခဲ့ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လိလအဖွဲ့တွေရဲ့ထုတ်ပြန်ချက်အရမဲပေးခွင့်ရှိသူဥယျာဉ်10ရာခိုင်နှုန်းလောက်ပဲမဲလာရောက်ပေးခဲ့ကြတယ်လို့ဆိုပါတယ်။ဒီလိုမဲပေးမှုနှဲပါရတာဟာရွေးကောက်ပွဲအပေါ်လူတွေရဲ့စိတ်ဝင်စားမှုနှဲပါတာရွေးကောက်ပွဲအသိပညာပေးမှုနှဲပါတာတွေအပြင်ရွေးကောက်ပွဲစီစဉ်ရမှာအားနည်းချက်တွေရှိနေတာကြောင့်ဖြစ်တယ်လို့စောင့်ကြည့်သူတွေကထောက်ပြကြပါတယ်။မဲစင်းမှာနေမမပါလို့မဲထက်ခွင့်မရတဲ့ပြည်သူတွေရှိခဲ့တာလို့မျိုးကော်မရှင်ဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာကိုစမ်းကောင်းမှုနဲ့လင်းလုံးမြောင်ရက်ွက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်စွန်းနိုင်ကအခုလိုပြောပါရစေ
။အားနည်းတဲ့ဆိုတာတော့မှန်ပါတယ်။အခုလက်ရှိဟိုစီပင်သာရွေးကောက်ပွဲလုပ်တဲ့နေရာမှာကျွန်တော်တို့နံပါတ်1ချက်ကြော်ညာအားတွေလည်းနည်းတယ်။နောက်ပြီးတော့အခုအဲလူစင်းလိုက်ကောက်တဲ့၎င်းစင်းလိုက်ကောက်တဲ့ဒီရက်ွက်အုပ်ချုပ်ရေးမှူးဒီမှာလည်းအားနည်းတယ်နောက်ပြီးတော့ဟိုတချို့ဆိုလို့ရှိရင်အိမ်ကျော်ပြီးကောက်သွားတာရှိတယ်တချို့ဆိုလို့ရှိရင်လည်းဒီမှာတေချာပေါ့နော်တကောင်စင်းမှာမိတူပေးလိုက်တယ်မိတူပေးလိုက်နဲ့တမိသားစုလုံးမပါတာလည်းရှိတယ်ဒါတွေကျွန်တော်တို့အကုန်ရော့ကော့ယူထားပါတယ်ကျွန်တော်တို့အထက်ကိုတင်ပြပါမယ
်ကမာရဲမြို့နယ်ရှိရက်ွက်ကမဲယုံမှာလေးလာစောင့်ကြည့်နေတဲ့ New Myanmar Foundation အဖွဲ့ကတော့မုံမူတန်းကတော့ရေကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုနေပါတဲ့အကြောင်းရင်းကိုအခုလိုထောက်ပြပါရစေ
ပြည်သူလူထုရဲ့စိတ်ဝင်စားမှုကတော့တော်တော်နည်းနေတာတွေ့ရတယ်။ဘာကြောင့်လဲဆိုတော့စီကော်ရွေးကောက်ပွဲကဒီဟာပထမဆုံးကြိတ်လို့ပဲထင်တယ်ပေါ့နော်။အဲ့ဒါကြောင့်လည်းပြည်သူလူထုကစီပင်ကိုပဲစိတ်ဝင်စားတာလား။ဒီမဲရုပ်ကိုပဲလာဖို့ကိုစိတ်ဝင်စားတာလားဆိုတာကိုခွဲခြားလို့မရဘူးဖြစ်နေတယ်ပေါ့နော်
။ပြည်သူလူထုယုံကြည်မှုနေပါတဲ့စီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့ရွေးကောက်ပွဲမွဲဆွဲစီရင်မှုတွေအတွင်းမှာလည်းရွေးကောက်ပွဲလှုပ်ထုံးလုံးနည်းနဲ့မညီညွတ်တဲ့မဲဆွဲမှုတွေရှိခဲ့ပြီးတိုင်းအစိုးရကအနေဒီအဖွဲ့ဝင်ကိုယ်စားလှယ်တွေဘက်ကနေအင်အား3မဲဆွေတာတွေကဂျန်နဲ့ရှင်ပြိုင်ဘက်တွေအပေါ်မျက်တမှုမရှိဘူးဆိုတဲ့ဝေဖန်သံတွေလည်းထွက်ပေါ်ခဲ့ပါတယ်။ရွေးကောက်ခံရတဲ့စီပင်ကော်မတီဝင်6ဦးနဲ့လက်ရှိတိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်ကော်မတီဝင်5ဦးပူးပေါင်းပြီးရှင်ရှိရဲ့တက်တဲနှစ်နှစ်တာကာလအတွင်းတာဝန်ထမ်းဆောင်ကြရမှာပါ။ဒါမဲ့ဧပြီလအတွင်းမှာစတင်အသက်ဝင်လာမဲ့စီပင်ကော်မတီဝင်အသစ်တွေအနေနဲ့ချက်စီရဲ့တတနေနေတာကာလအတွင်းရခိုးမျိုးကြီးပြောင်းလဲသွားအောင်ပြည်သူတွေစီပင်ဖြစ်လာအောင်ဘလောက်များစွမ်းဆောင်နိုင်ကြပါမလဲရခိုးသူရခိုးသားတွေအားလုံးကစောင့်ကြည့်အကဲဖြစ်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ